ခါကျောက်အလုသမားတို့ရဲ့ကန့်ကွက်ဆန္ဒပြပွဲနဲ့တပိတ်ပေါက်ပွဲတွေကိုသတင်းမီဒီယာမှာမကြာခဏတွေ့ရပါတယ်။အထက်ကျောက်စက်ရုံ400ကအလုသမားဥယျာဉ်4သိန်းမှာအမျိုးသမီးက90ရာခိုင်နှုန်းရှိပါတယ်။ဥသိန်းစိန်အစိုးရမတက်မီကဒေါ်လာတန်း300ကျော်ဘူးသာတင်ပို့နိုင်ခဲ့ပေမဲ့2015မှာဒေါ်လာတန်း1400ကျော်ဘူးနိုင်ငံခြားကိုတင်ပို့နိုင်ခဲ့ကြောင်းသိရပါတယ်။ငါးနှစ်အတွင်းမှာဒေါ်လာတန်း1000ဘူးတိုးပြီးတင်ပို့နိုင်တဲ့သဘောဖြစ်ပါတယ်။ဒါပေမဲ့မြန်မာအထည်ချုပ်လုပ်ငန်းကဝင်ငွေကောင်းသလောက်အလုပ်သမားတွေကတော့ဝင်ငွေမကောင်းကြပါဘူး။ဒါကြောင့်အထည်ချုပ်အလုပ်သမားတွေမကြာခဏကန့်ကွက်ဆန္ဒပြနေတာဖြစ်ပါတယ်။အထည်ချုပ်လုပ်ငန်းမှာတင့်လျော်တဲ့လောက်ခမပေးဘဲခေါင်းပုံဖြတ်နေပုံကိုပြည်တွင်းပြပအဖွဲ့အစည်းတွေကအစီရင်ခံစာရေးကြပါတယ်။အထည်ချုပ်လုပ်ငန်းမှာယင်းနှီးမြှုပ်နှံမှုတွေများလာလို့ထုတ်လုပ်မှုတိုးဝလာပေမဲ့အလုပ်သမားတွေကတော့ဆင်းရဲတွင်းကမထွက်နိုင်သေးဘူးလို့2015ဒီဇင်ဘာမှာထုတ်တဲ့ Made in Myanmar ဆိုတဲ့အစီရင်ခံစာမှာ Oxfam အဖွဲ့ကရေးသားထားပါတယ်။အထည်ချုပ်လုပ်ငန်းတိုးတက်ဖွံ့ဖြိုးလာပေမဲ့အလုပ်သမားဘဝဟာဖွံ့ဖြိုးတိုးတက်မှုကင်းမဲ့နေတယ်လို့ဆိုပါတယ
်။အထည်ချုပ်အလုပ်သမားတွေဟာတစ်နှစ်17နှစ်နှုန်းနဲ့တစ်ပတ်6ရက်လုပ်ရပေမဲ့စင်ရဲဒုက္ခရောက်နေကြတော့ပဲလို့ Oxfam အစီရင်ခံစာမှာဖော်ပြပါရယ်2015စက်တင်ဘာလမှာတက်မှတ်လိုက်တဲ့အနည်းဆုံးလုပ်ခတစ်လ83ဒေါ်လာဟာအလုပ်သမားမိသားစုအတွက်မလုံလောက်ဘူးလို့ဆိုပါရယ်ရန်ကုန်တဝက်ကအထည်ချုပ်စက်ရုံ20ကျုပ်ကိုစုံစမ်းကြည့်တဲ့အခါမှာအချိန်ပိုလှုပ်လို့တစ်လဒေါ်လာ100ရတာတော့ရိတ်ခါဆေးဝါးနဲ့လမ်းစေးအတွက်မလုံလောက်ကြောင်းသိရပါရယ်စစ်တမ်းကောက်တဲ့အလုပ်သမားဥယျာဉ်တဝက်လောက်ဟာအခြေခံစားသုံးကုန်အတွက်ငွေချေးသုံးရတယ်လို့ဆိုပါတယ်။ကုန်ထုတ်လုပ်မှုတိုးပွားအောင်အလုပ်သမားကိုအတင်းအကျပ်အချိန်ပိုလှုပ်ခိုင်းတဲ့သဘောဖြစ်လို့ကျန်းမာရေးနဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေဖြစ်တယ်လို့ဖော်ပြထားပါတယ
်။အထည်ချုပ်အလုပ်သမားတွေတင့်လျော်တဲ့လောက်ခရရှိပြီးအလုပ်သမားအခွင့်အရေးခံစားနိုင်အောင်လုပ်ပေးဖို့ပုဂ္ဂလိကကုမ္ပဏီတွေနဲ့မြန်မာအစိုးရမှတာဝန်ရှိပါတယ်။အထည်ချုပ်အလုပ်သမားတွေတင့်လျော်တဲ့လောက်ခရနိုင်ပါမလားဆိုတာကိုစမ်းစစ်ထားတဲ့တမမဒိုင်လမဆိုတဲ့136မျက်နှာအစီရင်ခံစာကိုအလုပ်သမားရေးရာအဖွဲ့3ခုကလွန်ခဲ့တဲ့ February လကထုတ်ဝေထားပါတယ်။ရန်ကုန်ဘကိုးနဲ့ပသိမ်တဝိုက်ကစက်ရုံ12ခုကအလုပ်သမား4ယောက်ကိုတွဲဆုံမေးမြန်းပြီးရေးသားထားတဲ့စာရန်ဖြစ်ပါတယ်။အထည်ချုပ်အလုပ်သမားဟာကိုယ့်ရပိုင်ခွင့်ကိုမသိတဲ့ကလေးလူငယ်လူဖြစ်နေတယ်လို့ဆိုပါတယ်။အနည်းဆုံးလောက်ခကိုတစ်နှစ်ကျပ်3600နှုန်းနဲ့အစိုးရကသတ်မှတ်ထားပြီးမြင်အခုတော့တနေ့6000လောက်ဖြစ်တဲ့လို့အလုပ်သမားအဖွဲ့တွေကဆိုပါတယ
်ပို့ကုန်ကိုအဓိကထားတဲ့အထည်ချုပ်လုပ်ငန်းဟာတိုင်းပြည်စည်းဝါးရေးတိုးတက်စေပါတယ်ဒါမဲ့ဖွံ့ဖြိုးတိုးတက်နေတဲ့အထည်ချုပ်လုပ်ငန်းမှာအလုပ်သမားတွေပါအကျိုးခံစားနိုင်ဖို့လိုအပ်ပါတယ်အရင်းရှင်အကျိုးမြတ်ကိုသာအဓိကထားပြီးအလုပ်သမားဘဝကိုတိုးတက်ကောင်းမွန်အောင်မလုပ်နိုင်ဘူးဆိုရင်တိုင်းပြည်အတွက်မကောင်းပါဘူးဒါကြောင့်အလုပ်သမားအခွင့်အရေးနဲ့လူအခွင့်အရေးကိုရိုသေလေးစားဖို့အထည်ချုပ်လုပ်ငန်းပိုင်ရှင်နဲ့အစိုးရမှတာဝန်ရှိပါတယ်။တင့်လျော်တဲ့လုခမရမှု၊လုခဖြတ်တောက်ခံရမှု၊အလုပ်ချိန်ကြာရှည်မှု၊လုခမပေးဘဲအချိန်ပိုစေခိုင်းမှု၊အတင်းအကျပ်အချိန်ပိုလုခိုင်းမှု၊အလုပ်တင်ကိုလုခလျှော်ပေးမှု၊ကလေးသူငယ်ခိုင်းစေမှု၊လုပ်ငန်းခွင်အခြေအနေ၊ကျန်းမာရေးမညီညွတ်မှုနဲ့မလုံခြုံမှုစတာတွေကိုအစီရင်ခံစာမှာဖော်ပြထားပါတယ
်။အထည်ချုပ်လုပ်ငန်းကအခြေအနေကိုကြည့်ပြီးအလုပ်သမားတွေအတွက်အလုပ်အကင်ကောင်းကောင်းပေးနိုင်ပါမလားလို့မြန်မာဒိုင်လမ်းမအစီရင်ခံစာမှာပေါ်ပြပါတယ်။ဒါလို့ဖြစ်နေရတာဟာ OECD နိုင်ငံတွေဖြစ်တဲ့ Sweden, UK, Netherlands, Germany, Japan, South Korea နဲ့မြန်မာအစိုးရတွေမှာအများဆုံးတာဝန်ရှိတယ်လို့ဆိုပါတယ်။အခြေခံလိုအပ်ချက်တွေမရှိသေးဘဲလုပ်ငန်းကိုအလျင်အမြန်တိုးချဲ့တဲ့အတွက်ဖြစ်ပေါ်လာမယ့်အန္တရာယ်တွေကိုကြိုတင်သိမြင်ပြီးအထည်ချုပ်လုပ်ငန်းကိုအချိန်မနှောင့်မီပြုပြင်ပြောင်းလဲဖို့အကြံပေးထားပါတယ်။ဆေးသားအကျိုးပြုမဲ့ရေရှည်ခံမဲ့မြမစီးပွားရေးကိုအထောက်အကူပြုဖို့ကိစ္စဟာစိန်ခေါ်မှုကြီးတစ်ခုဖြစ်ပါတယ်။ဒီအထက်မှာအထည်ချုပ်အလုပ်သမားရဲ့လုပ်ငန်းခွင်အခြေအနေကောင်းမွန်ရေးလည်းပါဝင်ပါတယ်။အထည်ချုပ်လုပ်ငန်းနဲ့ပတ်သက်နေတဲ့ကုမ္ပဏီတွေမှာရောဒီကုမ္ပဏီတွေနဲ့ပတ်သက်တဲ့အစိုးရတွေမှာရောအလုပ်သမားအခြေအနေမြင့်တင်ဖို့တာဝန်ရှိပါတယ်။လက်ရှိအလုပ်သမားဥပဒေကိုပြုပြင်ဖို့အရေးတကြီးလိုအပ်နေပါတယ်။ဒီအထဲမှာတာဝန်အရှိဆုံးဟာမြန်မာအစိုးရဖြစ်ကြောင်းမြန်မာဒိုင်လမ်းမှာအစီရင်ခံစာမှာဖော်ပြထားပါလိမ့်မယ်။